ဟုတ်ကဲ့ဗျာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လူခွင့်ရေးကော်မရှင်ကိုတိုင်ကြားထားတဲ့တိုင်ကြားစာယူထဲမှာဒီအစိုးရဘက်ဝန်ကြီးဌာနတွေကချိုးဖောက်တယ်ဆိုပြီးတော့တိုင်ထားတာတွေရှိတယ်လို့ကြားလို့ပါဆရာအဲ့ဒါဘယ်ဝန်ကြီးဌာနတွေကိုတိုင်တာမျိုးတွေရှိတာလဲဗျာဟုတ
်ပါကော်မလဲဆိုတော့အဲ့မှာတို့ရတာတိုင်ကြားစာပေါင်းဘယ်လောက်လဲ106ပြည့်ရှိတယ်2016ခုနှစ်တနည်းလုံးအတွက်အဲ106မှာဝန်ကြီးဌာနဒီကိုဦးတည်ပြီးတော့တိုင်တာ189ခုများဆုံးတိုင်ခါတော့ပြည်ရေးကြီးတို့ကာကွယ်ရေးတို့ပေါ့ကွယ်ရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးအဲ့ဒါတွေပါတယ်အဓိကကတော့ဟိုရဲတွေလောက်တာမဟုတ်ဘူးတို့ကတော့အဲ့ဒါမျိုးတွေပေါ့အမေတို့ရဲတက်တက်ပါတယ်ဟာရဲက50လောက်ပါတယ
်ဒီလိုတို့ဒီဝင်းကြီးဌာနတွေအတိုင်ခံရတဲ့တဲမှာဘယ်လိုကိစ္စတွေကြောင့်အတိုင်ခံရလဲအငယ
်ဟိုအချမ်းကြီးပြောရတော့ဟိုစီပင်တရားနဲ့ပတ်သက်လို့ရှိရင်တို့အဆောင်ဟိုဟိုဘက်ဒီဘက်အရင်ပွားတယ်ဒါကိုစီပင်တရားကဘက်လိုက်တယ်ဇာမိုးတွေပေါ့ဟိုပြည်ရေးကြီးဆိုလို့ရှိရင်ရဲနဲ့ပတ်သက်ပြီးတော့လည်းပန်လာတဲ့ဟာရှိတယ်အကျင်းထောင်နဲ့ပတ်သက်လို့ရှိတယ်ဟိုမရယာဟိုလုပ်နေပါတယ်ဘာညာပေါ့နော်ကြေးရွာအုတ်ချွေးမှုတွေမတော်မတရားလုပ်တယ်ဆိုဒါမိုးတွေပါတယ်လေနဲ့ပတ်သက်လို့ရှိရင်လည်းလေယာဉ်ပစ္စည်းမှခံကွက်မှုတွေကော်ကော်မတီတွေကသူမတရားလုပ်ပါတယ်မတရားဆုံးဖြတ်ပါတယ်တိုင်းတာတွေပါတယ်
ဒီလိုဝန်ကြီးဌာနတွေကိုတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့အငယ်တို့ကော်မရှင်ကကင်တွယ်ဆောင်ရွက်ရတဲ့အခြေအနေကရောဘယ်လိုရှိလဲအငယ
်အေးအဲ့ဒါလေအငယ်တို့ကဟိုလွတ်တော်မှာကိုတို့ကတင်ပြခဲ့ပြီကိုတို့ကအဲ့ဝန်ကြီးဌာနတွေကိုအကြောင်းကြားတယ်အကြောင်းကြားတဲ့အခါမှာတချို့ဝန်ကြီးဌာနတွေကပြပောင်း30အတွင်းပြန်ကြားပါဆိုတဲ့အခါမှာပြန်ကြားတဲ့လူတွေရှိတယ်နော်ရပောင်း30ကျော်မှပြန်တဲ့လူတွေရှိတယ်လုံးဝမပြန်တဲ့လူတွေရှိတယ်အဲ့တော့ဟိုဘယ်လိုပြောရမလဲဘူပေါင်းဆက်သွယ်တာကောင်းတယ်ပြောရမလားမကောင်းဘူးပြောရမလားအဲ့လိုတော့ဖြစ်နေတာပေါ့နော
်ဟုတ်ကဲ့အန်ကယ်တို့လူခွင့်ရေးကော်မရှင်ကစာပေးပို့ပြီးမေးတော်ဘူးဘယ်ဝင်းကြီးဌာနတွေကပြန်ပြီးတော့အကြောင်းပြန်ကြားလဲခင်ဗျာနောက်ပြီးတော့ဘယ်ဝင်းကြီးဌာနတွေကအကြောင်းမပြန်ဘူးလဲခင်ဗျာအဲ့ဒါလေးသိချင်ပါတယ
်ဟိုဒီမှာဆိုလို့ရှိရင်ဟိုတို့ကိုမေးထားတဲ့စာတွေမှာဆိုပြန်ကြားတာဆိုရင်ပြည်ရေးရေးပါတယ်ရန်ကုန်မြို့တော်စီပင်သာရေးကော်မတီပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ပါတယ်ကာကွယ်ရေးဝင်းကြီးဌာနပါတယ်စောက်လုပ်ရေးဝင်းကြီးဌာနပါတယ်ဧရာဝတီတိုင်းပါတယ်။နောက်ရန်ကုန်တိုင်းရဲပါတယ်။သာသနာရေးသာရင်ပါတယ်။ပို့ဆက်ပါတယ်။ဆက်မှုပါတယ
်။ဒီလုံးဝမပြောင်းကြတဲ့ဝန်ကြီးဌာနတွေကဟိုအကြမ်းမြင့်ပေါ်ဘယ်ဟိုဘယ်နှစ်ခုလောက်ရှိတယ်အန်ကယ်ဘယ်လိုဟာမျိုးတွေလဲဟုတ
်။ရေပေါင်း30အတွင်းပြောင်းကြတာဌာန30ရှိတယ်။နော်။30ကျော်မှပြောင်းတာ22ဌာနရှိတယ်။လုံးဝမပြောင်းတာ19ဌာနရှိတယ်။အဲ့လုံးဝမပြောင်းတဲ့ဌာနမှာပြည်တော်စုဝန်ကြီးဌာန10ဌာနရှိတယ်။အဲ့တော့ပြည်နယ်အစိုးရကတိုင်းဒေသကြီးနဲ့အစိုးရ4ဌာနရှိတယ်။လုံးဝမပြောင်းကြတာ။ဝန်ကြီးဌာန10ခုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရ6ခု။နောက်အခြားဌာနတစ်ခုစုစုပေါင်း19ခုပေါ့နော်
။ဒီအငယ်တို့အနေနဲ့ဒီကော်မရှင်အနေနဲ့ဒီတိုင်ကြားစာတွေကိုဆောင်ရွက်ရတဲ့အနေအထားမှာရောဘာတွေအခက်အခဲရှိတာမျိုးရှိလဲဗျ။
ကို့မှာတော့အာဏာမရှိဘူးပေါ့ကွယ်။အကြံပြုချက်ပဲကိုတို့ကပေးလို့ရတာ哦။အဲ့ဒီအကြံပြုချက်ပေါ်မှာတို့ကအပြည့်အဝလိုက်နာတာရှိရယ်မလိုက်နာတာရှိတယ်လုံးဝဥပကပြုတာရှိတယ်မျိုးစုံမယ်မျိုးစုံမယ်အဲ့လိုရှိတချို့ကြတော့လေဟိုတည်ရဲရေးလိုပါဆိုလိုက်နာတဲ့အစီအပိုင်းမှာလုံးဝလိုက်နာတယ်အဲ့လိုရှိတယ်ကာကွယ်ရေးလည်းလိုက်နာတဲ့အစီအပိုင်းမှာလိုက်နာတယ်ဘလို့ဥပမာအပြည့်ဆိုရင်တဏှာနဲ့ပြည့်ခံရတဲ့အရာသားနှစ်ယောက်ကိစ္စဆိုဘလို့ကအကြံပြုချက်ပြီးတယ်အဲ့ဒီအရာရှိကိုထောင်ချပြီးထုတ်လိုက်တယ်ဒါမျိုးကြတော့ငါပူပေါင်းဆောင်ရတာပေါ့နော်အဲ့လိုရှိပါအရာရှိကိုတော့ထောင်ချပြီးထုတ်ပြီးတယ်ဆိုတော့ဒါတို့ရဲ့အကြံပြုချက်ပေါ်မှာပူပေါင်းဆောင်ရမှုတွေရှိပါတယ်
ဟုတ်ကဲ့ပါအခုလိုဖြည့်ပေးတဲ့တော့ RFI ကျေးဇူးတင်ပါတ
ယ်ကောင်းပါခင်ဗျာကောင်းပါ